တော်ရရှင်နာခင်ဗျာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဥဆောင်မှုအခက်အခဲနဲ့ပတ်သက်ပြီးစင်ကာပူစီမံခန့်ခွဲရေးတက္ကသိုလ်မှာတနင်္ဂနွေနေ့ကဟောပြောခဲ့ပါတယ
် People are interested in leadership but I wonder whether we shouldn't be more interested in followership so to speak I've always said that nobody who is a bad follower
လူတွေကဥဆောင်မှုခန္ဓာကိုအတော်လေးပဲစိတ်ဝင်စားကြပါတယ်ဒါပေမဲ့နောက်လိုက်မှုကိစ္စကပိုပြီးတော့စိတ်ဝင်စားသင့်တယ်လို့ဆိုပြရစေဘာကြောင့်လဲဆိုတော့နောက်လိုက်ကောင်းမဟုတ်တဲ့သူဟာခေါင်းဆောင်ကောင်းဖြစ်လာမှာမဟုတ်လို့ပါပဲစီးပွားရေးလူမှုရေးနိုင်ငံရေးစတဲ့နယ်ပယ်တွေမှာအခြေခံအဖြစ်မိမိဥဆောင်ရမယ့်သူတွေကိုတံမိုးထားရဖို့အင်မတန်အရေးကြီးပါတယ်လို့ပြောကြခဲ့ပါတယ်ဆက်လက်ပြီ
း For me leadership must begin with commitment with conviction when you start out somewhere you've got to be determined
ကျွန်မတို့တော့ဥဆောင်မှုဆိုတာနှိမ့်မြှုပ်ဆောင်ရွက်ခြင်းနဲ့ခိုင်မာတဲ့ခံယူချက်တွေကနေစပြီးွားတာပါပြီးတော့လူတွေကိုကိုယ့်ကိုယ်ကိုယုံကြည်စိတ်တွေရှိလာအောင်ခေါင်းဆောင်ဖြစ်တဲ့သူကဆောင်ရွက်ပေးရပါတယ်အဲ့ဒါလို့လူတွေသူတို့ကိုယ်သူတို့ယုံကြည်စိတ်တွေရှိလာအောင်ခေါင်းဆောင်ကလူတို့ကိုလေးစားရမယ်လူတို့ကိုတန်ဖိုးထားရပါမယ်လို့ဒေါ်ဆန်းစုကြည်ကပြောကြခဲ့ပါတယ်ဒီနေရာမှာလူတို့ကိုလေးစားတန်ဖိုးထားတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကဖခင်ဖြစ်သူဗိုလ်ချုပ်အောင်ဆန်းကိုဥပမာပေးပြောကြခဲ့ပါတယ်
I do not think that soldiers should turn politicians and my father believed in that so when it was
time ညီတော်စစ်သားကနေနိုင်ငံရေးသမားဖြစ်လာနိုင်တယ်လို့မယုံကြည်ခဲ့ပါဘူးဒါပေမဲ့ကျမဖေဖေကတော့ယုံကြည်ခဲ့ပါတယ်ဖေဖေဟာစစ်သားသာလျင်တိုင်းပြည်ကိုချစ်တာမဟုတ်လူမှုဟာလည်းပဲတိုင်းပြည်ကိုချစ်ကြတာပဲလို့အသက်26နှစ်အရွယ်ကလေးကပြောဆိုခဲ့တဲ့သူပါပြီးတော့တပ်မတော်မှာအမှုထမ်းနေရာကနေပြီးတော့နိုင်ငံရေးနယ်ပယ်ရေးစောက်ချပြီးတော့အလုပ်လုပ်ဖို့လိုအပ်ပြီလို့မြင်လာတဲ့အခါမှာစစ်တပ်ကနေတရားဝင်နှုတ်ထွက်ပြီးမှအရသာအဖြစ်နဲ့နိုင်ငံကြီးတဲ့ကိုဝင်ခဲ့ပါတယ်လို့ဥပမာပြုပြောဆိုခဲ့ပါတယ်။ဒါအပြင်ဥဆောင်သူလီဒါနဲ့အမိန်ပေးသူကမန်ဒါတို့မတူပါဘူးလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်
။ Because what we are talking about are leaders not commanders. There's a difference.Leaders lead, commanders command, and they expect the commands to be obeyed. Whether or not
ခေါင်းဆောင်ကဥဆောင်မှုပေးပြီးကမန်ဒါကတော့အမိန့်ပေးပါတယ်။အဲ့ဒီပေးတဲ့အမိန့်ဟာကြောင်ကျူးညီညွတ်သည်ဖြစ်စေမညီညွတ်သည်ဖြစ်စေအမိန့်အတိုင်းလိုက်နာနာခံဖို့ကမန်ဒါကမျှော်လင့်ပါတယ်။ဥဆောင်မှုကတော့ဥဆောင်သူအပေါ်မှာနောက်လိုက်တွေကယုံကြည်သမှုရှိကြတယ်။ခေါင်းဆောင်ရွေးချယ်တာဟာမှန်ကန်တယ်လို့ခံယူကြတယ်။အဲ့ဒါကြောင့်ခေါင်းဆောင်ပြောတဲ့အတိုင်းဆောင်ရွက်ကြမယ်လို့ဆုံးဖြတ်ရွေးချယ်ကြပါတယ်။အဲ့ဒါဟာဥဆောင်မှုပါ။ကမန္တာပေးတဲ့အမိန့်ကတော့လုံးမယ်မလို့ဘူးလက်ခံမယ်မခံဘူးရွေးချယ်လို့မရပါဘူးမလိုက်နာပဲမနေရလိုက်နာဆောင်ရွက်ရတာဖြစ်ပါတယ်ဒီမိုကရေစီမှာဥဆောင်မှုကဏ္ဍအရေးကြီးပါတယ်လို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့တာပါအဲ့ဒါလို့ခေါင်းဆောင်ဆိုတာပြည်သူကိုလေးစားသမှုရှိရမယ်ပြည်သူထောက်ခံမှုရအောင်အလုပ်လုပ်ရမယ်ပြည်သူရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရမယ်ဆိုတော့လည်းပဲခေါင်းဆောင်ခေါင်းဆိုတာထင်ရှားကျော်ကြားလူကြိုက်များသူဖြစ်ရမယ်ရဲ့လို့တော့မဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ကဆိုပါတယ်ဥဆောင်မှုကောင်းဆိုတာအခက်ခဲသိလူကြိုက်များနေတာမျိုးမဟုတ်ပါဘူးကိုယ့်ရဲ့လုပ်ရက်ကိုလူတို့ကမနှစ်သက်တာမျိုးနောက်ထပ်တစ်ကြိမ်ရွေးကောက်ပွဲမှာရှုံ့နှိမ်သွားရတာမျိုးခေါင်းဆောင်ဆိုတာအဲ့ဒါမျိုးတွေကိုလက်ခံနိုင်စွမ်းရှိရပါမယ်မိမိလောက်ကင်ဆောင်ရွက်နေတာတွေဟာတိုင်းပြည်အတွက်အမှန်တကယ်အကျိုးရှိမယ်လို့မုတ်ချယုံကြည်ထားတယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာအရှုံးအတွက်ကြိုတင်ပြင်ဆင်ထားရပါလိမ့်မယ်လို့လည်းပြောကြခဲ့ပါတယ်ဒါဟာစစ်မှန်တဲ့ဥဆောင်မှုဆိုင်ရာစမ်းသပ်ချက်တွေတည်းကစမ်းသပ်မှုတစ်ခုသာဖြစ်ပါတယ်ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံရသည်ဖြစ်စေမခံရသည်ဖြစ်စေခေါင်းဆောင်ဆိုတာမှန်ကန်တဲ့အလုပ်ကိုလုပ်ရတာပါအဲ့ဒီနောက်လူစုကိုအမှန်တကယ်လေးစားရပါမယ်ဟန်ဆောင်လေးစားတာမျိုးမလုပ်ရပါဘူးလို့ဒေါက်ဆာစုကြည်ကစင်ကာပူစီမံခန့်ခွဲရေးတက္ကသိုလ်မှာပြောကြားခဲ့ကြောင်းအစိုးရကတင်ပြအပ်ပါတယ်